ရွေးရောင်းမှကျင်းပတဲ့83ညမြောက်ကုလသမဂ္ဂထွေထွေညီလာခံအတွင်းတတိယကော်မတီကအင်္ဂါနေ့ကမဲခွဲအတည်ပြုခဲ့တဲ့အဆိုပြုချက်တွေမှာမြန်မာနိုင်ငံဆိုင်ရာအဆိုပြုချက်တွေပါဝင်တဲ့လူအခွင့်အရေးကောင်စီရဲ့အစီရင်ခံစာနဲ့ပတ်သက်ပြီးအဆိုပြုချက်မူကြမ်းအမှတ်56ကိုမြန်မာဘက်ကကန့်ကွက်ခဲ့ပါတယ်။ဘာကြောင့်ကန့်ကွက်ရပါလဲ?ဒေါက်ခင်မျိုးသက်ကပြောပြမှာပါ။
ကုလသမဂ္ဂထွေထွေညီလာခံကြီးမှာတတိယကော်မတီကအင်္ဂါနေ့မှာအဆိုပြုချက်မူကြမ်း17ခုကိုအတည်ပြုပေးခဲ့တာဖြစ်ပြီးဒီအထဲမှာပြင်းထန်တဲ့ငင်းခုန်မှုတွေကြားကပဲအတည်ပြုနိုင်ခဲ့တဲ့မူကြမ်းတွေကတော့တည်တံ့ပြစ်ဒဏ်ပယ်ဖျက်မှုဆိုင်ရာပြင်ဆင်တဲ့မူကြမ်းကျေးစားစစ်သားအသုံးပြုရေးဆိုင်ရာမူကြမ်းနဲ့လူခွင့်ရေးကောင်စီရဲ့အစီရင်ခံစာဆိုင်ရာမူကြမ်းတွေဖြစ်ပါတယ်။အင်္ဂါနေ့ကအတည်ပြုခဲ့တဲ့အဆိုပြုချက်မူကြမ်းတွေတဲကအမှတ်56ဖြစ်တဲ့လူခွင့်ရေးကောင်စီကနေတင်သွင်းတဲ့အစီရင်ခံစာဆိုင်ရာအဆိုပြုချက်မူကြမ်းအတွက်ထောက်ခံမဲ113မဲ၊ကန့်ကွက်မဲ3မဲ၊ကြားနေမဲ65မဲနဲ့အတည်ပြုပေးခဲ့တယ်လို့တတိယကော်မတီဥက္ကဋ္ဌကကြေညာခဲ့တာပါ
The result of the vote is as follows In favor 111 Against 3Abstention 65
မဲပီပီအဖွဲ့ဝင်နိုင်ငံတွေရဲ့ဆန္ဒကိုပြောပြကြရမှာဒီအဆိုပြုချက်မူကြမ်းနဲ့ပတ်သက်ပြီးမဲမပေးသေးကြားနေခဲ့တဲ့အမေရိကန်ပြည်ထောင်စုကဒီအစီရင်ခံစာဟာမလိုအပ်ဘဲပြုစုထားတာဖြစ်တယ်လို့အရင်အတည်ပြုခဲ့ပြီးဖြစ်တဲ့လူခွင့်ရေးကောင်စီရဲ့အစီရင်ခံစာတွေဟာလည်းတစ်ဖက်သက်ဆန်လွန့်တယ်လို့ဝေဖန်ခဲ့ပါတယ်။အမေရိကန်နိုင်ငံသားမကဗြိတိန်ပြင်သစ်၊ကနေဒါ၊ရုရှားနဲ့ဂျပန်နိုင်ငံတွေကလည်းမဲမပေးဘဲကြားနေခဲ့ကြတာပါ။ဒီအဆိုပြုချက်မူကြမ်းအမှတ်56ကိုကန့်ကွက်မဲပေးတဲ့နိုင်ငံက3နိုင်ငံရှိပြီးဘဲလာရုစ်၊အစ္စရေးနဲ့မြန်မာတို့ဖြစ်ပါတယ်။ဒီအစည်းအဝေးကိုမြန်မာကိုယ်စားလှယ်အနေနဲ့တက်ရောက်ခဲ့တဲ့တန်မူကြီးဦးရဲမင်းသိန်းကလူခွင့်ရေးကောင်စီဟာတချို့နိုင်ငံတွေရဲ့ဩစာဆွမ်းမမှုကိုကြီးကြီးမားမားခံနေရတယ်လို့တင်ပြခဲ့ပါတယ်
။ The report of the Human Rights Council of 56 including the addendum and its recommendations submitted under the agenda item 69 contain
လူခွင့်ရေးကောင်စီရဲ့အစီရင်ခံစာအမှတ်56မှာအကြံပြုချက်တွေပါဝင်တဲ့ပူးတွဲဖော်ပြချက်အမှတ်69ပါပါဝင်နေတာဖြစ်ပြီးအဲ့ဒီမှာ2018ခုနှစ်ဒီဇင်ဘာလ5ရက်နေ့ကအထူးအစည်းအဝေးအမှတ် 29 ကအဆိုပြုချက်2018ခုနှစ်မတ်လ23ရက်အထူးအစည်းအဝေးအမှတ် 39 အဆိုပြုချက်နဲ့2018ခုနှစ်စက်တင်ဘာလ29ရက်အထူးအစည်းအဝေးအမှတ် 39 အဆိုပြုချက်တွေပါဝင်နေပါတယ်မြန်မာနိုင်ငံဟာလူခွင့်ရေးကောင်စီရဲ့ UPR လူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးပုံမှန်သုံးသပ်တဲ့လုပ်ငန်းစဉ်ကိုမူအားဖြင့်အမြဲတစေထောက်ခံခဲ့ပါတယ်ဒါဟာလူခွင့်ရေးကိစ္စရပ်တွေအတွက်မှန်ကန်တဲ့လှုပ်ဆောင်မှုလို့ယူဆတာကြောင့်ဖြစ်ပါတယ်။ဒါပေမဲ့လည်းလူခွင့်ရေးကောင်စီဟာတချို့နိုင်ငံတွေရဲ့ကြီးမားတဲ့ဩဇာလွှမ်းမိုးမှုကိုခံနေရပြီးနိုင်ငံရေးရာအတုံးချခံနေရတာတွေ့ရပါတယ်
။ဒါအပြင်အခုအတည်ပြုပေးခဲ့တဲ့မြန်မာနိုင်ငံဆိုင်ရာအဆိုပြုချက်တွေမှာဘက်လိုက်မှုတွေရှိနေတာကြောင့်အခုမဲခွဲတဲ့အဆိုပြုချက်မူကြမ်းကိုကန့်ကွက်တယ်လို့တန်မှုကြီးဦးရဲမင်းသိန်းကပြောပါတယ်။
The three resolutions on Myanmar contained in the report were evidently motivated politically.
ဒီအစီရင်ခံစာထဲမှာထည့်သွင်းထားတဲ့မြန်မာနိုင်ငံဆိုင်ရာချမှတ်ထားတဲ့အဆိုပြုချက်300စလုံးမှာနိုင်ငံရေးရည်ရွယ်ချက်တွေပါနေတဲ့အထောက်အထားတွေတွေ့ရပါတယ်။ဒါ့အပြင်၃ခုစလုံးအတွက်တရားမျှတမှုနဲ့အမိခိုကွန်းနဲ့လွတ်လပ်မှုလည်းမရှိပါဘူး။မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုမလေးစားတဲ့အပြင်ပြည်တွင်းရေးကိုပါဝင်ဆက်နေတဲ့သဘောတွေ့ရပါတယ်။ဒါတွေမကသေးပါဘူး။ဒီဆုံးဖြတ်ချက်တွေအတွက်တည်ပြုချက်တွေရယူရမှာလဲဆုံးဖြတ်ချက်တစ်ခုချင်းစီအတွက်အဖွဲ့ဝင်နိုင်ငံအားလုံးရဲ့တင်းကြီးတင်းကျွတ်ထဲထောက်ခံမှုကိုလည်းမရခဲ့ပါဘူးဒီ၃ခုစလုံးဟာဘက်လိုက်တဲ့တစ်ဖက်သက်တင်ပြချက်တွေဖြစ်နေတဲ့အတွက်မြန်မာနိုင်ငံကလည်းဒီ၃ခုစလုံးကိုကန့်ကွက်ခဲ့ပါတယ်ဒါကြောင့်အခုတင်သွင်းခဲ့တဲ့မူကြမ်းအမှတ် 56 ကိုမြန်မာဘက်ကကန့်ကွက်ပါတယ
်အခုလိုလူခွင့်ကောင်စီရဲ့အဆိုပြုချက်မူကြမ်းတွေနဲ့ပတ်သက်ပြီးချက်တပရင်းနေမှာကုလသမဂ္ဂတတိယကော်မတီမှာဆက်လက်ဆွေးနွေးဖို့ရှိတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာအသံမကြီးဦးဟောက်သူဆွမ်းကပြောပါတယ်
။ဟိုအဲ့ဒါတော့နှစ်ပြန်ဆုံးဖြတ်မှာပဲ။နှစ်ပြန်ဆုံးမြောက်ဆိုကျွန်တော်တို့မဲခေါ်မှာပေါ့ဗျာ။ကျွန်တော်တို့ကတော့ကို principle ပေါ်ရည်တည်တယ်ကိုနိုင်ငံအခြေအနေနော်
။ September 29ရက်နေ့ကအတည်ပြုပေးခဲ့တဲ့မူကြမ်းကို OIC Islamic နိုင်ငံများအဖွဲ့နဲ့ EU ဥရောပသမဂ္ဂတို့ကပူးတွဲအဆိုပြုခဲ့တာဖြစ်ပြီးမြန်မာစစ်တပ်ကရိုဟင်ဂျာနဲ့တခြားလူနည်းစုတွေပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးအရေးယူနိုင်ရေးအတွက်တင်သွင်းခဲ့တာပါ။ကုလသမဂ္ဂအချက်လက်ရှာဖွေစုဆောင်ရေး FFM အဖွဲ့ရဲ့အစီရင်ခံစာပေါ်မှာအခြေခံပြီးကုလလူခွင့်ကောင်စီကနေအခုလိုဆုံးဖြတ်ခဲ့တာဟာမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါမှုဖြစ်တယ်လို့အဲ့ဒီချိန်ကဂျနီဗာဆိုင်ရာမြန်မာတမ္မကြီးဦးကျော်မိုးထွန်းကတုံ့ပြန်ပြောဆိုခဲ့တာဖြစ်ပါတယ်